ရှင်သစ်နိုင်ငံလွှတ်တော်အမတ်တွေက ISIS လန်ဆွေရောက်စစ်သွေးကြွတွေကိုလေကြောင်းကနေတိုက်ခတ်ရေးမှာပုံမှုပါဝင်ကူညီပေးသွားဖို့သဘောတူလိုက်ကြပါပြီ။အစ္စလန်ဆွေရောက်ဖွဲ့တွေကိုတစ္ဆာခံတယ်လို့ကြုံဝါခဲ့တဲ့စစ်သွေးကြွ၃ခုအနေနဲ့ပါရီမြို့တော်မှာလူပေါင်း18ဦးကိုတပ်ဖြတ်ခဲ့ပြီးတပတ်ကြာမှအခုလိုဆုံးဖြတ်လိုက်ကြပါ။ပြင်သစ်ပါလီမန်ကိုမေခွန်းပြောရမှာပြင်သစ်ဝန်ကြီးချုပ်မန်နျူအယ်ဘော့စ်ကပြင်သစ်အနေနဲ့ဘာသာရေးစစ်ပွဲဆင်နွှဲနေတာမဟုတ်ဘူးဒီ IS အစွန်းရောက်တွေကိုစစ်ဆင်နေတာဖြစ်တယ်လို့အင်ကာနေမှာထုတ်ပြောလိုက်ပါတယ်ဒါအပြင်ဒီ IS အကြမ်းဖက်အဖွဲ့ကိုစစ်ဆင်နွှဲရတာကပြင်သစ်ပြည်သူလူထုကိုအခုခံကာကွယ်ပေးဖို့လည်းဖြစ်တယ်လို့ပြင်သစ်ဝန်ကြီးချုပ်ကဆက်ပြောခဲ့ပါတယ်ဥရောပရဲတပ်ဖွဲ့ Europol အကြီးအကဲကလည်းဥရောပတိုက်သား 9,000 အထိစီးရီးယားက IS တွေနဲ့ပေါင်းပြီးတိုက်ခိုက်နေကြတယ်သူတို့ဥရောပနိုင်ငံတွေစီပြန်လာပြီးအကြမ်းဖက်မှုတွေလုံးမှာပိုဆိုးရင်လာရပြီလို့မနေ့ကပဲတတိပေးလိုက်ပါတယ်။တကယ်တော့ Syria နဲ့ Iraq အခြေဆိုင် IS တိုက်ဖြတ်ရေး American ဥဆောင်တဲ့မှာအမေရိကန်တပ်ဖွဲ့မှာဥရောပနဲ့အရှေ့လေပိုင်းနိုင်ငံတွေနဲ့အတူပြင်သစ်နိုင်ငံလည်းပါဝင်တိုက်ခိုက်နေတာဖြစ်ပါတယ်ခင်ဗျ။